ကာရိုနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေရဲ့အင်္ဂါနေ့ကအကြိုဘောလုံးပွဲမှာအာဂျင်တီးနားအသင်းကခရိုအေးရှားအသင်းကို3-0မရှိနဲ့အပြတ်အသတ်အနိုင်ရရှိပြီးဘောလုံးပွဲကိုတက်သွားပါပြီ။ပထမပိုင်းပွဲစပြီး34မိနစ်မှာအာဂျင်တီးနားအတွက်ပြစ်ဒဏ်ဘောရရှိခဲ့တာကိုအသင်းကောင်းဆောင်မက်ဆီကနေကန်သွင်းပြီးပထမဂိုးရခဲ့တာပါ။နောက်ထပ်4မိနစ်အကြာမှာပဲရှေတန်းလူအယ်လ်ဗာရက်စ်ကခတ်သွက်သွက်ဆွဲလာရင်ကန်သွင်းလိုက်တာကြောင့်အာဂျင်တီးနားအတွက်ဒုတိယဂိုးရခဲ့ပါတယ်။အာဂျင်တီးနားအတွက်တတိယဂိုးကိုတော့ဒုတိယပိုင်း69မိနစ်လောက်မှာမက်ဆီကတင်ပေးလိုက်တဲ့ဘောလုံးကို Everest ကပဲတွင်းလိုက်တာပါ။ဒီနေ့ရှုံးခဲ့တဲ့ခရိုအေးရှားအသင်းကတော့ဘော်ဒူနိကစားကြမဲ့ပြင်သစ်နဲ့မော်ရိုကိုအကြိုဘောလုပွဲစဉ်ကရှုံးတဲ့အသင်းနဲ့စနေနေ့မှာတတိယနေရာလူးကြမှာဖြစ်ပါတယ်။နိုင်တဲ့အသင်းကတော့တင်းငွေနေကြရင်အာဂျင်တီးနားအသင်းနဲ့ကစားရမှာပါ။အာဂျင်တီးနားအသင်းကနာမည်ကျော်ကစားသမားမက်ဆီအတွက်တော့ဒီကြိမ်နဲ့ပါဆိုရင်ကမ္ဘာဖလားပွဲကစားတာဒုတိယအကြိမ်ဖြစ်ပါလိမ့်မယ်ပထမတစ်ကြိမ် 2014 ခုဂျာမနီရဲ့ကစားတုံးကတော့အာဂျင်တီးနားအသင်းကရှုံးခဲ့ပူပါတယ်တတိယနေရာလူရမယ်ခရိုအေးရှားအသင်းဟာ2018ကမ္ဘာဖလားပွဲတုံးကပြင်သစ်အသင်းကို 4-2 နဲ့ရှုံးတဲ့အခါဒုတိယနေရာရရှိခဲ့ပူပါတယ်ခင်ဗျာ